မေရိကန်သမ္မတဘရက်အိုဘားမားဟာဒီကနေ့မနေ့ဝါရှင်တန် DC မြို့တော်မှာပြုလုပ်တဲ့ National Prayer Breakfast နန်းနက်စာစာရင်ဆူတောင်းပွဲပြုလုပ်တဲ့အခမ်းအနားမှာမိကွန်းပြောကြားတဲ့အထက်ကမ္ဘာအနှံ့အပြားမှာဘာသာရေးလွတ်လပ်ခွင့်ဆုံးရှုံးမှုတွေဖြစ်ပေါ်နေတာနဲ့ပတ်သက်ပြီးတော့ပြောသွားရမှာအာရှဒေသကမြန်မာနဲ့တရုတ်နိုင်ငံတို့ကိုလည်းထည့်သွင်းပြောကြားသွားပါတယ်ကိုဇော်ဝင်းလိုင်ကအပြည့်အစုံကိုပြောပြပေးပါလားခင်ဗျာ
ဘာသာရေးလွတ်လပ်ခွင့်ဟာမြန်မာနိုင်ငံအနေနဲ့နိုင်ငံတကာအသံဝိုင်းမှာပါဝင်လာနိုင်ရေးအတွက်အခရာကျသလိုအမေရိကန်ပြည်ထောင်စုအမျိုးသားလူမျိုးရေးအတွက်လည်းအရေးကြီးတဲ့အကြောင်းသမ္မတဥပမာကမနေ့ကဝါရှင်တန်မြို့တော်မှာကျင်းပတဲ့အမေရိကန်ရိုးရာ National Prayer Breakfast ကိုနေပါလ်ဝတ်ပြုဆူတောင်းပွဲအခမ်းအနားမှာပြောဆိုသွားတာ
ပါ When I meet with the President of Burma, a country that is trying to emerge out of a long darkness,into the light of a representative government.
နေပေါင်းများစွာအမောင်ဖုံးခဲ့တဲ့ခေတ်ကနေလူမှုကိုစားပြုအစိုးရအုပ်ချုပ်ရေးပေါ်ပေါက်လာတဲ့မြန်မာနိုင်ငံကသမရနဲ့တွေ့ဆုံတဲ့အချိန်မြန်မာနိုင်ငံဟာနိုင်ငံတကာအသံဝိုင်းမှာပြန်လည်ပါဝင်နိုင်ရေးအတွက်ခရီးယန်နဲ့မွတ်စလင်တွေရဲ့အခွင့်အရေးတွေအပါအဝင်အခြေခံခွင့်အရေးတွေကိုဘလောက်လေးစားတယ်ဆိုတဲ့အပေါ်မူတည်တဲ့အကြောင်းပြောဆိုခဲ့တယ်လို့သမရဥပမာကပြောတော်တာဖြစ်ပါတယ်ဘာသာရေးလွတ်လပ်ခွင့်ဟာအမေရိကန်ပြည်ထောင်စုရဲ့တန်တမာဆက်ဆံရေးမှာအဓိကလက်ခံထားတဲ့မူဝါဒဖြစ်တယ်လို့လည်းသမ္မတဥပမာကပြောပါတယ်။သူတရုတ်အစိုးရခေါင်းဆောင်နေနဲ့တွေ့ဆုံတဲ့အချိန်ကလည်းခရီးယန်ဘာသာဝင်တွေတိဘက်ဗုဒ္ဓဘာသာဝင်တွေနဲ့ဝိဂါမွတ်စလင်တွေရဲ့အခွင့်အရေးတွေကိုလေးစားဖို့လိုတဲ့အကြောင်းအလေးနက်ထားပြောဆိုခဲ့တယ်လို့သမ္မတဥပမာကပြောဆိုသွားပါတယ်။ဝါရှင်တန်မြို့တော်မှာနှစ်စဉ်ဖေဖော်ဝါရီလရဲ့ပထမဆုံးကြာသပတေးနေ့တွေမှာကျင်းပလေရှိတဲ့ National Prayer Breakfast ကိုနှစ်ပတ်လည်ဝတ်ပြုဆုတောင်းပွဲအခမ်းအနားကိုဘာသာရေးအယူဆွဲမရှိတဲ့နိုင်ငံရေးနဲ့စီးပွားရေးအသံဝိုင်းကအထူးဧည့်သည်တော်တွေအပြင်ပြည်တွင်းနဲ့ပြည်ပကဘာသာရေးခေါင်းဆောင်တွေကိုလည်းဖိတ်ကြားလေရှိပါတယ်။အမေရိကန်သမ္မတနဲ့လွတ်တော်အမတ်တွေပြည်내ပေါင်းစုံကစီးပွားရေးလုပ်ငန်းရှင်တွေခေတ်အဆက်ဆက်ပါဝင်တက်ရောက်လေရှိပြီးဒီအခမ်းအနားဟာ62နှစ်မြောက်ကျင်းပတဲ့အခမ်းအနားလည်းဖြစ်ပါတယ်ခင်ဗျာ။